ကိုရပိုင်းလာပိုင်းကမ်းပြည်ထဲမှာစိတ်ဝင်စားဆုံးဖြစ်နေတာကတော့ကချင်ပြည်နယ်ဖားကန်းဘက်ကကြောက်စိမ့်တူဖော်မှုပြဿနာပါဒီပြဿနာထဲမှာအစိုးရတပ်မတော် KIO ကချင်ပြည်လွတ်လပ်ရေးတပ်မတော်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေခရိုနီတွေကြောက်မြတ်လုပ်ငန်းရှင်တွေနဲ့ဖားကန်းကိုအမိပြုပြီးလုတ်ကင်စားသောက်နေကြတဲ့သိမ်းနဲ့ချီတဲ့ပြည်သူတွေပါဝင်ပတ်သက်နေတဲ့ကိစ္စတစ်ခုဖြစ်နေလို့လဲပို့ပြီးစိတ်ဝင်စားနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့လပိုင်းဖားကန်းမှာမြေသာဝန်ပြိုကျလို့ရေမစေးကြောက်ရှာသူယာနဲ့ချီသေဆုံးတဲ့ကိစ္စဖြစ်ပွားခဲ့တာကြောက်တူးရမှာအသုံးပြုဖို့ကြီးမားတဲ့ဆက်ရန်ရာတွေတရုတ်နယ်ဇက်ကိုဖျက်ပြီးမြန်မာနိုင်ငံထဲဝင်လာတာကြောက်စိမ့်အကြီးကြီးတူဖို့ထုတ်လို့နေလို့မြေမျက်နှာသွင်ပြင်းနေတာမှတ်မိစရာမရှိတော့အောင်ပျက်စီးယူရင်းနေတဲ့ပုံတွေလူမှုကွန်ရက်ဆံမျက်နှာတွေမှာပြန့်နှံ့လာတာအဲ့ဒါတွေအခြေခံပြီးဖြစ်ပွားခဲ့တဲ့ပြဿနာပါအခုဆိုရင်အဲ့လိုကြောက်မြတ်တူဖို့ရဲ့အလွန်ကျော်လုံနေတဲ့ကိစ္စလွတ်တော်ကိုလာအစီရင်ခံဖို့နိုင်ငံကသူရဥရှိမန်းကအစိုးရအဖွဲ့ကိုတဝန်လွှာပေးဖို့ထားပြီးဖြစ်တယ်လို့ဝန်ကြီးတစ်ပါးဦးဆောင်တဲ့အဖွဲ့ကလည်းနေဇက်ထိသွားပြီးစစ်ဆေးတာတွေလုပ်နေပါပြီကြောက်စေးမြေမှာဘာပြဿနာတွေဖြစ်နေသလဲရှေ့ပါတွေဆက်ဖြစ်လာနိုင်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်အခုကိစ္စနဲ့ပတ်သက်ပြီးကချင်ပြည်နယ်ကဒေသခံတိုင်းရင်းသားတွေနဲ့ပြည်သူအများဝေဖန်နေကြတာကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကအပြတ်သတ်အနိုင်ရခဲ့တယ်မကြခင် NLD အစိုးရအဖွဲ့တက်လာတော့မယ်အဲ့လိုတက်လာတဲ့အခါမှာကချင်ပြည်နယ်ကကြောက်စိမ့်တူဖို့ခွင့်ကိစ္စတွေမတေချာမရေရာဖြစ်လာနိုင်တယ်ဒါကြောင့်လက်ရှိအစိုးရကခွင့်ပြုထားတဲ့ကာလမှာရသလောက်များများနဲ့မြန်မြန်ထုတ်ယူထားနိုင်အောင်တဘာဝပတ်ဝန်းကျင်အပါအဝင်တခြားဘလို့ထိခိုက်ပျက်စီးမှုကိုမှဂရုမစိုက်နိုင်ပဲအသေးအတန်အကြီးအကျယ်ထုတ်ယူနေကြရတဲ့ဆိုတဲ့အကြောင်းပဲဖြစ်ပါတယ်ဆဆမှုနဲ့ပတ်သက်လို့မေကွန်းထုတ်ဖို့ဖြစ်လာရတာတခုကတရုတ်မြန်မာနယ်စပ်ကမ်ပိုင်တီဂိတ်ဘက်ကနေအကြီးစားမြေတဲရင်ကြီးတွေစက်ရန်တရားတွေအများပြားဝင်ရောက်လာတဲ့ကိစ္စပါဒီမြေတဲရင်အကြီးစားတွေကိုမြန်မာနိုင်ငံထဲမှာအသုံးပြုဖို့တရားဝင်ခွင့်ပြုချက်နဲ့အခွန်ဆောင်ပြီးတော့တင်သွင်းလာတာတွေလားဒါမှမဟုတ်ကချင်ပြည်နယ်အစိုးရနဲ့လက်နက်ကိုင်တပ်ဖွဲ့တွေအချင်းချင်းနားလည်မှုယူပြီးတရားမဝင်ခိုးသွင်းလာတာတွေလားဆိုပြီးတော့မေကွန်းထုတ်ခဲ့ကြတာပါနောက်ပိုင်းဝေဖန်ဆွဆွဲမှုတွေကြောင့်အစိုးရဘက်ကပြောဆိုတဲ့ဖြည့်ဆင်းချက်တွေကိုကြည့်ရင်ပဲဖားကန့်ဘက်မှာကြောက်စိမ့်တူဖို့နေကြတဲ့အခြေအနေဟာအလွန်စိုးရိမ်စရာကောင်းနေတယ်ဆိုတာကိုသိလိုက်ကြရပါတယ
်။အရင်စစ်ဆိုရဟာ2000ခုနှစ်မှာကြောက်စိမ့်အကြီးကျယ်ထွက်တဲ့လုံငင်းဖားကန့်နယ်မြေကိုရတနာနယ်မြေအဖြစ်သတ်မှတ်ခဲ့ပါတယ်။အကျယ်ဝန်းဧရိယာစုစုပေါင်း18,000နီးပါးကျယ်ပါတယ်။1995ခုနှစ်အထိကြောက်စိမ့်တူတာကိုအစိုးရကပဲလုပ်ပါတယ်။1995အရောက်မှာတော့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုလုခွင့်ပေးပါတယ်ဒီလိုခွင့်ပြုလိုက်တာဟာ1990ခုနှစ်ကစတဖွဲ့ပြီးတဖွဲ့အပြစ်ခတ်ရစေးရေးလုပ်ခဲ့တဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကိုအခွင့်အရေးပေးလိုက်တဲ့သဘောလည်းဖြစ်ပါတယ်အဲဒီချိန်ကစ KIA ဝကိုကန့်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့ပေါင်းစုံဟာအလံပေါင်းစုံလွှင့်ထူထားတဲ့ကားတွေနဲ့ဖားကန့်ကိုသွားပြီးကြောက်စိမ့်တူဖော်တာကုန်ကူးတာလုပ်ခဲ့ကြပါတယ်2000ခုနှစ်ရောက်တော့အစိုးရနဲ့လုပ်ငန်းရှင်ဖက်ဆက်သဘောကြောက်တူးတာကိုခွင့်ပြုခဲ့ပြီးအဲဒီချိန်ကစထိတ်တန့်စစ်ဘုတ်ချုပ်မိသားစုဝင်တွေပိုင်ဆိုင်တဲ့ကုမ္ပဏီတွေရောခရိုနီကုမ္ပဏီတွေပါကြောက်စင်တူဖို့ရေလုပ်ငန်းတွေအလုံးရင်းနဲ့ဝင်ရောက်လုပ်ကင်ခဲ့ပါတယ်။ကြောက်စင်တူဖို့ရာကနေရတဲ့ငွေအခွန်ငွေတွေဟာဆရာနာရှင်မိသားစုအတိုင်းဝိုင်းနဲ့ခရိုနီတွေတိုင်းသားလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေစီစီးဝင်သွားသလိုငွေကြေးအမြောက်များကတော့ပြည်တွင်းစစ်အသုံးစရိတ်တွေရောက်သွားတာဖြစ်ပါတယ်
။တကယ်တကယ်အကျိုးမြတ်အများဆုံးရသွားတာကတော့နေဆက်ယူနန်ပြည်နယ်ဘက်ကတရုတ်ကုမ္ပဏီတွေနဲ့တရုတ်တထေးတွေပဲဖြစ်ပါတယ်။တရုတ်နယ်စပ်ကထိန်ချုံ၊ရွှေလီ၊မန်စီ၊ရင်ချမ်းနဲ့မြို့တချို့ဟာကြောက်စိမ့်မြို့တော်တွေအဖြစ်အလျင်မြန်ဖွံ့ဖြိုးတိုးတက်သွားသလောက်ကြောက်စိမ့်ထွက်ရာကချင်ပြည်နယ်ကတော့ဆင်းရဲမွဲတေကြရစ်ခဲ့ပါတယ်။ကချင်တိုင်းရင်းသားတွေလည်းကြောက်စိမ့်ကြောင့်ချမ်းသာဖို့နေနေသားသာပြည်ရစ်စစ်နွန်တဲ့နေရင်အများစုကမူရစ်စေဝါတာကောင်ဘဝကိုတောင်းကြရောက်ခဲ့ကြပါတယ်။တမရဦးတန်းစိန်အစိုးရအဖွဲ့အစ်တက်လာပြီးနောက်ပိုင်း KIA တပ်ဖွဲ့နဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့တာကြောင့်ဖားကတ်မှာကြောက်မြတ်တူဖော်တာကို2012ခုနှစ်မေလမှာပိတ်ခဲ့ပါတယ်။အစိုးရနဲ့တပ်မတော်ဘက်ကအဓိကရည်ရွယ်တာဟာကြောက်စိမ့်လုပ်ငန်းကနေ KIA ကအခွန်အောက်တွေအများကြီးရပြီးလက်နက်တွေဝယ်ပြည်လွှင့်စစ်ကိုရှေ့ချအောင်တိုက်နေနိုင်တယ်လို့ယူဆတဲ့အတွက်ဗန္ဒာငွေရရလမ်းကြောင်းကိုပိတ်ဆို့လိုပုံရပါတယ်။ဒါပေမဲ့အဲ့ဒီလိုကြာကြာတောင့်ခံမထားနိုင်ပါဘူး။ကြောက်စိမ့်တူဖော်တာအစိုးရကပြန်ခွင့်ပြုပေးဖို့ခရိုနီတွေကြောက်မြက်ကုမ္ပဏီပိုင်းစစ်ဗိုလ်ချုပ်ဟောင်းတွေရဲ့မိသားစုဝင်တွေကြောက်မြက်လုပ်ငန်းရှင်တွေကအစဉ်တစိုက်တောင်းဆိုမှုတွေရှိသလို KIA ဘက်ကလည်းတရုတ်ကုန်သည်တွေရဲ့တိုက်တွန်းမှုအမြဲတစေရှိနေကြတာပါ။အားလုံးကဆွတ်ဆွဲမယ်ဆိုရင်လည်းဆွတ်ဆွဲခြင်းကြပါပဲ။
เจ้าเซิงตู้ก็ยังอ่ะเน็ตไปเนี่ยเนี่ยต้องอย่างจะมาคุ้มอยู่แก่ไปไหมนั่นเท่าสิเลิกุเนี่ยสัปดาห์ละเลยก็เจ้าเซิงตู้ก็เปลี่ยนคุ้มอยู่ได้ใช่ไหมรอเน็ตไปง่ายกันนี่จะท่องที่คุ้มอยู่ไปเลยไปเลยแล้วสิกรมนิเชียงาเซลากูเลิกกว่าสิท่องนี้ว่าเอเรียเอกาบ้างนั่นต้องต้องน่าละมาตู้บอกว่าคุ้มอยู่ท่าละไปไปเลยแต่ก็รอพักกันมาเจ้าเซิงตู้พอทั่วโลกเตะสาวเนี่ยสุดาสุยะตั้มรอเกียร์เอเนี่ยจะเอาแต่ อารมณ์ขึ้นอยู่มาลุลุยยันไหนดามิวะอากูเลชิสุยาเย่ขึ้นอยู่เจ็บปีบงทั้งโลกนิบมิวะแต่บ่าวป้าวงจีนที่ใครมูชิมิชิบ่ามากี่ยูมาใส่เบะงามยาทั้งโลกนี่จ้าละลุงบอลเรื่องมาเลยที่ด้วยเจ้าเซนตูพอมูดีโอคิดได้ยาสั่งเสียบีลุงอันนี้ที่คุณลุงอุปยันเลยตรงจ้ะเป็นเส้นกางเท้าพอเส้นมาเจ้าตรงจ้ะที่เดียร์เลยยัง